မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020ရွေးကောက်ပွဲတီတီငိမ့်ငိမ့်ကျင်းပနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်လာမယ့်2020လူဝေမှာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပပါတော့မယ်ပြီးခဲ့တဲ့ဇူလိုင်10ရက်နေ့ကစလက်ရှိသမရအပါဝင်အစိုးရအဖွဲ့ဝင်တွေပြည်တော်စုအဆင့်နိုင်ငံရေးယာတူရယူထားသူတွေအနေနဲ့သူတို့ပါတီလုပ်ငန်းတွေကိုပြန်ပြီးဆောင်ရွက်ခွင့်ပြုကြောင်းရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာလိုက်ပါပြီ။ရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခွင့်တွေမဲဆွယ်စည်းရုံးဓာတွေကိုတော့လွှတ်တော်ကိုယ်စားလှယ်တွေအတည်ပြုပြီးတဲ့နောက်မှာမှလုပ်ခွင့်ရပါလိမ့်မယ်။အကြံပြုအဖြစ်အောက်တိုဘာ18ရက်နောက်ပိုင်းလောက်ဖြစ်နိုင်ပြီးမဲဆွယ်စည်းရုံးချိန်ရက်ပေါင်း80ဝန်းကျင်လောက်ရကြမှာပါ။ရွေးကောက်ပွဲတစ်ခုအောင်မြင်မြင်ကျင်းပနိုင်ဖို့ရာရွေးကောက်ပွဲအကြိုကာလအထူးသဖြင့်မဲဆွယ်စည်းရုံးခွင့်ရှိတဲ့ကာလတွေမှာတည်ငြိမ်မှုရှိဖို့လိုသလိုရွေးကောက်ပွဲအပြီးနောက်ပိုင်းရလဒ်တွေအပေါ်အကြီးအကျယ်အငင်းမပွားကြဖို့လည်းလိုပါတယ်။အချမ်းမင်းပြောရရင်အားလုံးပါဝင်ရှင်ပြိုင်ခဲ့ကြတဲ့2015ရွေးကောက်ပွဲကိုတည်တည်ငြိမ်နဲ့ကျင်းပနိုင်ခဲ့တာတွေ့ရပါတယ်။အခုနောက်ပိုင်းပေါ်ပေါက်လာတဲ့အခြေအနေတချို့ရလာမယ့်2020ရွေးကောက်ပွဲကိုရောတည်တည်ငြိမ်နဲ့ကျင်းပနိုင်ပါမလားဆိုတာမေးခွန်းထုတ်စရာကိစ္စတစ်ခုဖြစ်လာနေပါတယ်။ကူရပါအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်တကယ်တော့2015ရွေးကောက်ပွဲမတိုင်ခင်အချိန်တုန်းကရွေးကောက်ပွဲအကြိုကာလတည်ငြိမ်မှုရှိပါမလားရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်ကျင်းပနိုင်ပါမလားဆိုပြီးစိုးရိမ်ပူပန်မှုရှိနေခဲ့ကြတာပါအကြောင်းကတော့2010ပြည့်ရွေးကောက်ပွဲနဲ့တက်လာတဲ့ပြည်ခိုင်ဖြိုးပါတီခေါင်းဆောင်ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်လက်ထက်မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးဆန်တဲ့ပဋိပက္ခတွေအကြီးအကျယ်ဖြစ်ပွားခဲ့တဲ့တာဒကရှိနေလို့ပါပဲအမျိုးဘာသာသာသနာစောက်ရှောက်ရေးလို့ခေါင်းစဉ်တက်ထားတဲ့မဘာသာအဖွဲ့လှုပ်ရှားမှုတွေကြီးထွားလာပြီးဘာသာတစ်ခုနဲ့တစ်ခုကြားအမုန်းပွားအောင်အကြီးအကျယ်လှုံ့ဆော်နေကြတဲ့အချိန်လေးဖြစ်နေပါတယ်ရွေးကောက်ပွဲမတိုင်မီအချိန်ကလေးကမဘာသာခေါင်းဆောင်တွေနဲ့ဖုံးတော်ကြီးတို့ဟာဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီအပေါ်မဟုတ်မမှန်လှုပ်ကြံဆွဆွဲမှုတွေပုတ်ခတ်မှုတွေပြောင်ပြောင်တင်းတင်းလှုပ်ခဲ့ကြပါတယ်အဲ့ဒီအဖွဲ့အစည်းနဲ့ခေါင်းဆောင်တွေဟာ2015ခုနှစ်ထဲရောက်လာတဲ့အထိလူစုလူဝေးနဲ့စုဝေးတဲ့ပွဲတွေမှာဒေါ်အောင်ဆန်းစုကြည်ကိုမဲမပေးဖို့ NLD ကိုမဲမပေးဖို့အတိအလင်းပြောဆိုလှုပ်ရှားခဲ့ကြတာပါအဲ့ဒီလိုအချိန်လေးအောက်မှာရွေးကောက်ပွဲကျင်းပကြရမှာမို့ရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်ကြောဖြတ်နိုင်ပါမလားဆိုပြီးစိုးရိမ်ပူပန်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့2015ခုနှစ်ရွေးကောက်ပွဲကြီးကိုတည်တည်ငြိမ်ငြိမ်ကျင်းပနိုင်ခဲ့ပါတယ်။အဲ့လိုကျင်းပနိုင်ခဲ့တဲ့အကြောင်းရင်းတွေထဲမှာသမရဦးသိန်းစိန်ဆိုရအနေနဲ့ရွေးကောက်ပွဲကိုကောင်းကောင်းမွန်မွန်ကျင်းပနိုင်ကြောင်းနိုင်ငံတကာကိုပြသခြင်းနဲ့စိတ်ဆန္ဒပြည်တွင်းကတွေမကနိုင်ငံတကာရွေးကောက်ပွဲလေ့လာစောင့်ကြည့်တဲ့အဖွဲ့တွေပါပြည်တွင်းထဲရောက်ရှိစောင့်ကြည့်နေကြတဲ့အခြေအနေနဲ့ရွေးကောက်ပွဲဝင်မဲ့ပါတီတွေအချင်းချင်းကြား Code of Conduct လို့ခေါ်တဲ့နိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများအတွက်ကျင့်ဝတ်ဆိုတာကိုလက်မှတ်ထိုးထားကြပြီးတကယ်လဲလိုက်နာခဲ့ကြလို့ပဲဖြစ်ပါတယ
်။အဲ့ဒီအခြေအနေနဲ့နိုင်ရှင်ရင်လက်ရှိ NLD အစိုးရလက်ထက်မှာလဲရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်အောင်အောင်မြင်မြင်ကျင်းပခြင်းနဲ့စိတ်ဆန္ဒနဲ့ပြည်တွင်းပြည်ပရွေးကောက်ပွဲလေးလာစောက်ကြီးအဖွဲ့တွေခွင့်ပြုမှုအပိုင်းတွေမှာတော့တူညီမှုရှိနေပါတယ်ပြဿနာရှိလာနိုင်တာကပါတီတွေအချင်းချင်းကြားဆွေးနွေးညှိနှိုင်းရေးဆွဲသဘောတူလက်မှတ်ထိုးပြီးလိုက်နာကြရမယ့်ကုတ်တော့ကွန်ဒက်ပြဿနာပါပြီးခဲ့တဲ့ဇော်လ26ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီတွေအကြားညှိနှိုင်းသဘောတူထားပြီးဖြစ်တဲ့ရွေးကောက်ပွဲကျင်းဝတ်လက်မှတ်ရေးထိုးပွဲကျင်းပခဲ့ပါတယ်ဒီဒီချိန်ထူးခြားတာကပြည်ခိုင်ပြိုးပါတီနဲ့သူ့ရဲ့မဟာမိတ်ပါတီတချို့ကုတ်တော့ကွန်ဒက်ကိုလက်မှတ်မရေးထိုးပဲနေတာပါအကြောင်းပြချက်ကတော့ကုတ်တော့ကွန်ဒက်ထဲမှာသူတို့ထည့်သွင်းစီခြင်းနဲ့ရွေးကောက်ပွဲမဲဆွယ်ရမှာအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းအပါဝင်တမိုင်းဝင်ခေါင်းဆောင်တွေရဲ့ပုံနဲ့မဲမဆွယ်ပါဘူးဆိုတဲ့အချက်မပါလို့လို့ဆိုပါတယ်ဒီနေရာမှာရွေးကောက်ပွဲကိုတည်ငြိမ်နဲ့ကျင်းပနိုင်ရေးကုတ်တော့ကွန်ဒက်ကိုလက်မှတ်ထိုးလိုက်နာကြဖို့ဘလောက်အရေးကြီးတယ်လဲဆိုတာပြန်ကြည့်ဖို့လိုပါတယ်2015ခုနှစ်တုန်းကအာနာယပြည်ခိုင်ပြိုးအတိုက်ခံ NLD နဲ့ပါတီတချို့အချိန်ရှိလာလောက်ယူပြီးပါတီအားလုံးသဘောတူလက်မှတ်ရေးထိုးခဲ့တဲ့ Code of Conduct ဟာမြန်မာအင်္ဂလိပ်စုစုပေါင်း64မျက်နှာရှိပြီးအဲ့ဒီထဲမှာအခုလိုအချက်လက်မျိုးတွေပါဝင်ပါတယ်
။6မဲဆွယ်စည်းဝေးကာလအတွင်းအခြားပါတီများအားအသက်ရေးဖြတ်ခြင်းပုတ်ခတ်ခြင်းမပြုရန်မဲဆွယ်စည်းရုံးမှုတွင်ဘာသာရေးနှင့်လူမျိုးရေးဆိုင်ရာခွဲခြားဆက်ဆံမှုပြုသောသုံးနှုန်းပြောဆိုမှုများမပြုရန်6မီဒီယာ1ဤချင်းဝက်ကိုလက်မှတ်ရေးထိုးသူများသည်ကာကြီးမီဒီယာလွတ်လပ်ခွင့်ကိုလေးစားရပါမည်ခါခွေရွေးကောက်ပွဲသ Tadin yuni jato tadin dama miya gu nao shi chin, bai bin da si chin, chen chao chin, tai kai chin miya gu mpiu lo ya. Ga nghe, mimi dum ho mimi ba di yi me sui siyo hu miya gu, media miya nai atapi pop ya yin atue, tadin dama miya ni media tai miya gu, da zo la saan bi chin, siyo ng ting tuin chin mpiu lo ya. Ni, yi jin wik gu lamme ye to du miya di, media atong piu guin gu atazi ya shi yin atue, la gao no yi oza ana gu anwe tong za mpiu ya, su ra miu ri pa wi maare. Any chatwego nangi badu along the bodu lemetu, the gele lina kejare to natausanga yukabwe titi nyinye shigeraba. Aku natownese yukabwe twakule, yukabwe commissione, Susan Lan Tayunuga, Kamakatalo, NLD Pikaim Pune, Badi Sakoguga, Gozale Nasetta U, a chain kunala jo, nina yeswebi, gold of condat kugu, yagera pibare. Jinwe Nina Yiswe Yama, Badi Tkuku, Osu Tkukuga, the bomb do Nainari Chanlet Tabi, along the board do Dari Newe, Yiswe Tageraba, Leshi Natownese Yukabwe Dwe, Yiswe Tare, God of Gondet Driha, Natownsangarungane, Temekwalabe, Facebook Lo, Lumukunye, Adobu, Meswe, Kesam, Yuri Laube, Tatu, Balabare.
Below Pipi, became Bune Mahami Badi Chugaro. ตรุกูไรปาวินเยซวยตบอดูทาบีแลผิดเดกอดอกอนดะกูละมัดมะเยทูบูโลโซเรอะคาจิ้มุดิแท้มาปาเดอะเฉ็ดดิโกตรุปาดีดิอะนีเนไลนาเมมไลนาบูมะเปียวไนเนอะนีทายောက်ตวาซิบาเดตะเกโลมไลนาบูโซยปาดีอะชิญญิซอกาปุคคัมมุดิบาซาเยลูเมเยคွဲจาเปียวโซซีโอมุดิมีเดียโกมะตออะทงปิมุดิอะซาทีชีทะเปียชีลาไนบียีกอบเวตีดิญญิญเจ็บบะไนเยโกแลทิไคกองทิไคลาไนมาเด ကြောက်လာမဲ့2020ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရေးဆွဲထားတဲ့ကုတ်တော်ကွန်ဒတ်လို့ခေါ်တဲ့ကျင့်ဝတ်ဆိုင်ရာလိုက်နာသင့်တဲ့အချက်တွေကိုပြည်ခိုင်ပြိုးနဲ့ပါတီတချို့ကလက်မှတ်ရေးထိုးခြင်းမရှိတဲ့အခြေအနေအောက်မှာရွေးကောက်ပွဲကိုဒီညီညီနဲ့ကျင်းပနိုင်မယ်မကျင်းပနိုင်ဘူးဆိုတာကိုယတိပြတ်ကောက်ချက်ချလို့ရနိုင်လိမ့်မယ်မဟုတ်ကြောင်းပါ